ရရှိနေခင် RF ရဲ့တင်းမနေစကဝိုင်းကိုစတင်ပါရမယ်ဒီဘက်ဆွေးနွေးမယ့်အကြောင်းအရာကတော့ဒီဘက်သတင်းတွေမှာထိတ်တန့်ကနေရာယူထားတဲ့မြမစီအစိုးရကလောင်စာစီစဉ်နှုန်းတွေကိုရုတ်တရက်မြင့်တင်လိုက်တဲ့ကိစ္စကိုပဲအဓိကဆွေးနွေးသွားမှာပါမြမအစိုးရအနေနဲ့ဒီအချိန်မှမှဘာကြောင့်အခုလိုမျိုးပေါ့လေရုတ်တရက်ကြီးစီစဉ်နှုန်းတွေကိုမြင့်တင်ရလဲလေမြင့်တင်ပုံမြင့်တင်နည်းကရောလက်ခံနိုင်စရာလမ်းမှန်ကမ်းမှန်ဖြစ်ရလားအဲဒါလိုလုပ်တဲ့အတွက်တိုင်းပြည်ရဲ့စီးပွားရေးအတွက်ကောင်းကျိုးဆိုးကျိုးဘယ်လိုရှိမလဲပြည်သူတွေအတွက်ရောရေတို့ရေရှိမှာဘယ်လိုရိုက်ခတ်မှုတွေရှိမလဲဆိုတာတွေကိုကျွန်တော်ဆွေးနွေးသွားပါမယ်အဲဒါကလို့ဆိုးကျိုးတွေတွေ့ကြုံလာမယ်ဆိုရင်လေတိုင်းပြည်စီးပွားရေးနဲ့ပြည်သူလူထုအတွက်ကိုထိခိုက်နာကျင်မှုအ ਨੇ ဆုံးဖြစ်အောင်မူဝါဒပိုင်းဆိုင်ရာအရဘယ်လိုညှိနှိုင်းဆောင်ရွက်နိုင်မလဲဆိုတာတွေကိုဆွေးနွေးသွားကြပါမယ်အဒီကိစ္စတွေကိုမဆွေးနွေးခင်မှာနောက်ခံအချက်နဲ့ပေါ့လေသတင်းအချက်အလက်တချို့ကိုအရင်ဆုံးတင်ပြကြပါမယ်မြမစီအစိုးရကလောင်စာစီစဉ်နှုန်းတွေကိုဩဂုတ်လ14ရက်နေ့ကစပြီးတော့အများပြည်သူကိုတရားဝင်မတင်ကြဘဲနဲ့ရုတ်တရက်တိုးမြှင့်လိုက်ပါတယ်။အဲတိုးမြှင့်တဲ့လောင်စာစီစဉ်နှုန်းတွေကတော့ဓာတ်ဆီတကားလန်းကို1500ကျပ်ကနေပြီးတော့2500အထိနဲ့ဒီဇယ်တကားလန်းကို1500ကနေပြီးတော့3000အထိနှစ်ဆတိုးမြှင့်လိုက်ပါတယ်။ CNG လို့ခေါ်တဲ့ဓာတ်ငွေစဉ်နှုန်းကိုတော့တစ်ကီလိုကို54ကျပ်ကနေပြီးတော့283ကျပ်အထိ5ဆတိုးလိုက်ပါတယ်။ဒါရီကိုရာဂိုင်နှုန်းနဲ့တွက်ကြည့်မယ်ဆိုရင်ဓာတ်ဆီဈေးကို68ရာဂိုင်နှုန်းတိုးပြီးတော့ဒီဇယ်ဈေးကို100ရာဂိုင်နှုန်းတိုးပါတယ် CNG ကိုတော့400ရာဂိုင်နှုန်းတိုးတဲ့သဘောဖြစ်ပါတယ်2005ခုနှစ်အောက်တိုဘာလတုန်းကလည်းအခုလိုပဲပေါ့လေဓာတ်ဆီဈေးတွေကိုတိုးခဲ့တာရှိပါတယ်ဒါပေမဲ့ကဒီတစ်ခါတော့ပိုဆိုးတယ်လို့ရန်ကုန်ကစီးပွားရေးအတိုင်းဝိုင်းတွေကကျွန်တော်တို့ပြောပြကြပါတယ်ဘာလို့လဲဆိုတော့ဒီ CNG ကို3မှ3မှလို့ပြောနေပြီးတော့ဒါကတော့မှ400ရာဂိုင်နှုန်းတိုးလိုက်တဲ့အတွက်ကြောင့်မို့ရန်ကုန်ကားလုံးငန်းတွေမှာအတော့ကိုအခက်ခဲတွေ့တယ်လို့သူကဆိုပါတယ်လောင်စာစီဈေးတွေရုတ်တရက်မြင့်သွားတဲ့အကြောင်းမူရန်ကုန်မြို့ကဒီခီးသည်တင်ကားတွေအတော်များများအဲ့ဒီမနက်ပိုင်းကပေါ့လေဒီမထွက်နိုင်ဖြစ်သွားပြီးတော့ခီးသည်တွေရဲ့အထူးသဖြင့်ဝန်ထမ်းတွေအလုပ်သမားတွေနဲ့ကျောင်းသားတွေမှာအတော်ဒုက္ခရောက်ကြတယ်လို့ဒီကျွန်တော်တို့ RFA ကဆက်သွယ်တဲ့မေးမြန်းခန်းတွေမှာပြောဆိုတာရှိပါတယ်ခီးသည်တွေကလည်းနဆကနေပြီးတော့လေးစားထိတက်လာပြီးတော့ကုန်စည်နှုန်းတွေလည်းအခုဆိုရင်တက်ရိပ်တက်လာပါတယ်ပုဂ္ဂလိကလုပ်ငန်းရှင်တွေအနေနဲ့ဘလို့ဖြစ်ရမှန်းမသိဖြစ်နေကြတယ်လို့နယ်တွေကလက်လွတ်လက်စားတွေနဲ့အယောင်းဝယ်သမားတွေကလည်းအယောင်းထိုင်းကုန်ကြတဲ့အကြောင်းကို RFA ကိုပြောဆိုကြပါတယ်။ဒါတွေကတော့ကျွန်တော်တို့ဒီအခုချိန်ထိဖြစ်ခဲ့တဲ့များကျွန်တော်တို့နောက်ခံအကြောင်းချက်တွေပါ။ဒီတော့ကဘာကြောင့်မို့ပေါ့လေမြန်မာစီအစိုးရဟာအခုလိုမျိုးဈေးနှုန်းကိုရုတ်တရက်ကြီးမြင့်တင်လိုက်ရတယ်လဲဆိုတဲ့ကိစ္စကိုပထမဆုံးဆွေးနွေးရအောင်ပါ။အဲဒီကိစ္စနဲ့ပတ်သက်လို့စီးပွားရေးပညာရှင်ဆရာဒေါက်တာခင်မောင်ကြီးက RFA နဲ့ဆက်သွယ်ကမ်းမှာပြောတဲ့စကားကိုအရင်ဆုံးနားထောင်ကြည့်ရအောင်ပါခင်ဗျ။
အခုတော့လေသူတို့တယောက်ကသူတို့ထဲကပြောမှပေါ့လေ။အခုကကျွန်တော်တို့ကပတ်စံနေရသိမ့်များနေကြီး။အဲ့တော့ကျွန်တော်တို့ပြန်ဆုတ်လို့ဖို့လိုတယ်။ပြန်ဆုတ်ယူဖို့လိုလားပေါ့ဗျာ။အဲ့တော့အဲ့လိုဆိုယူတဲ့နေရာလဲတနည်းပဲပေါ့လေ tax တွေအတင်းကကောက်တယ်မလားခုအဲ့ဒါလဲပတ်စံအောင်ပြန်ပြီးတော့သူတို့သုံးထားတဲ့နေရာတော့ဟာခုနပြောတဲ့လက်ကတွေလဲသူတို့ပြန်အောင်ဆိုပြီးတော့ပေးရတဲ့ဟာအဲ့ဒါတွေကတခါပြန်ပြီးတော့လက်ကတာပေးထားတဲ့ပစ္စည်းကမရှိဘူးလေဗျာအဲ့တော့အဲ့ဒီပြဿနာပဲပေါ့ဗျာ
ဒါကတော့ဒေါက်တာခင်မောင်ကြီးပြောတော့တာပါဒေါက်တာခင်မောင်ကြီးပြောတော့ကတော့ဒီပြည်ရင်းမှာငွေလှပ်ပတ်မှုတွေများနေတာကိုပြန်ထိန်းလာလို့ဆိုပါတယ်ဆိုဒီရန်ကုန်စစ်ပွဲရေးတက်ကတူကဒီအငင်းစားပမောခချုပ်ဆရာကြီးဦးမော်တန်းခင်ဗျာဆရာရဲ့အမြင်ကိုလည်းသိပြသေးခင်ဗျာ
ဟုတ်ကဲ့ဒီလိုဆောင်ရည်ဈေးနှုန်းတက်တာပေါ့လေတာဝန်ခံရတဲ့ဌာနပေါ့လေ MBBE တို့နောက်ပြီးတော့ Myanmar Oil and Gas Enterprise တို့ခဲ့တာဒီစီးပွားရေးအဖွဲ့အစည်းတွေကနိုင်ငံပိုင်အဖွဲ့အစည်းတွေဖြစ်ပြီးတော့သူတို့လည်းပဲပုံပြကဌာနကအဖွဲ့အစည်းတွေလိုပဲသူတို့ရဲ့ပုံကြစီနဲ့ဝင်ငွေနဲ့ကာမိဖြေတဲ့အတိုင်းတာလို့ပေါ့လေတနည်းအားဖြင့်ပြောရမယ်ဆိုရင်တော့ပုံပြကဌာနမှာ profitability ဆိုတာမျိုးပေါ့လေအဲ့လိုအတိုင်းအတာမျိုး guide တာမျိုးနဲ့တိုင်းလို့များဆက်ဆံရအဖွဲ့အစည်းတွေကနေပြီးတော့ဒီလုံငွေမပြအောင်ဆိုပြီးတော့တက်တာမျိုးလည်းပဲတစ်ဖက်ဖြစ်နိုင်ပါတယ်။နောက်တစ်ချက်အနေနဲ့လည်းပဲဟိုနိုင်ငံအနေနဲ့လည်းပဲကုန်ကြစိတ်ပေါ့လေကုန်ကြစိတ်တွေဆိုတာပြီးခဲ့တဲ့၈လ၉လလောက်ကလည်းပဲနိုင်ငံဝန်ထမ်းတွေကလာကတူပေးခဲ့တယ်။နောက်ပိုင်းမှာလည်းပဲကျွန်တော်အစိုးရအသုံးစိတ်တွေပေါ့လေတော်တော်များလာတယ်။ဒါတွေကိုကာမိစေဖို့ရာအတွက်ညာတိုးသလားလို့ကျွန်တော်တော့မှတ်ယူပါတယ
်။ဟုတ်ကဲ့ဆရာကြီးကျွန်တော်တစ်ဖက်ကလည်းကျွန်တော်သိသလောက်ဆိုရင်ဒီပြီးခဲ့တဲ့နှစ်ကဒီနိုင်ငံအနေနဲ့ပေါ့လေအခွန်ကောက်ခံမှုမှာအခွန်ကနေပြီးတော့ငွေတော်များရခဲ့တယ်။တဘာဝတန်းငွေကိုရောင်းချတဲ့ငွေကလည်းကျွန်တော်အမြောက်များရတယ်။တစ်ခါတစ်ချိန်တည်းမှာကျွန်တော်တို့သိရသလောက်ဆိုရင်ဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့သူတည်တည်တွေရဲ့စည်းရင်းအင်းရဆိုလို့ရှိရင်ဒီကုန်ထုတ်လုပ်မှုပေါ့လေအထူးသဖြင့်စက်မှုလုပ်ငန်းတချို့မှာလည်းတိုးတက်မှုတွေရှိတဲ့ကြောင့်မို့ဒီစီးပွားရေးဖွံ့ဖြိုးမှုကလည်းတစုံတရာရှိခဲ့တယ်လို့ဒီရေပုံကလက်ခံထားကြပါတယ်။အထူးသဖြင့်ဒီ2006ခုနှစ်နှစ်ကုန်ပိုင်းမှာဒီကျွန်တော်နိုင်ငံသားအရံငွေပေါ့လေစုဆောင်းပြီးတဲ့ပမာဏဟာဒေါ်လာ1ဘီလီယံလောက်ကိုရှိရလို့ဆိုပါတယ်
ဒါနဲ့ထောင်ကုနှစ်တုန်းကနဲ့ပြန်ပြီးရှင်းမယ်ဆိုရင်အဲ့ဒီတော့ကဒီဒေါ်လာ1,300တုံးသက်လေးသက်မရှိဆိုတော့အခုကဒါနိုင်ငံသားငွေစုမိဆောင်မှုအများဆုံးကျွန်တော်ပြောလို့ရပါတယ်ဆိုတော့ကအခုလို့အချိန်မှမပေါ့လေဘာကြောင့်များလူလူတွေကိုတိုက်ရိုက်ဒုက္ခရောက်စေမယ်ဝင်တော့ဝင်ဖို့ကိုလူလူဘောကိုပုံချတယ်ဆိုတဲ့ကိစ္စကလည်းကျွန်တော်ထင်တယ်ဆက်ပြီးတော့မေးခြင်းစရာကောင်းတယ်လို့ထင်ပါတယ မှန်ပါတယ်ဒါပေမဲ့ဒီဆိုတော့ဆရာကြီးဥမ္မတန်ပြောသွားတယ်လို့ပေါ့လေဌာနတစ်ခုအနေနဲ့ကတော့သူရဲ့ profitability ဖြစ်အောင်သူရဲ့ income နဲ့ expenditure ratio တွေပြောဆိုင်နေအောင်သာဆောင်ရတဲ့အခါမှာတော့သူရဲ့ impact ကဘယ်လောက်ထိဆက်ရောက်နိုင်လဲအဲဆိုတဲ့အမျိုးကိုတော့နည်းနည်းလေးထက်ပြဖို့လူသွားအောင်ရတယ်လို့ယူဆပါတယ်အဲ့တော့မမဟိုလုတ်တာကတော့လုတ်တဲ့လုတ်ထက်လို့ပေါ့နော်ဆရာကြီးခမောင်ကြီးလည်းပြောသွားတာပေါ့ပြန်ပြီးတော့ဒီလူလူလက်ထဲမှာရောက်နေတဲ့ငွေတွေကိုပြန်ပြီးတော့ယူအောင်လုပ်တယ်ဆိုတဲ့ဟာလည်းဖြစ်နိုင်ပါတယ်ဒီဝေကျအနေနဲ့တော့ကောင်းနိုင်ပါတယ်ဒါပေမဲ့ဒီလုတ်မှုလုံနေမှာကတော့အဲနည်းနည်းလေးကတိလင်းနာလေးဖြစ်သွားတယ်နောက်ဒီအစိုးရအနေနဲ့ပြောတဲ့ဟာကတော့အစိုးရကတော့ဒီ clean government ကိုသွားနေစေအချိန်ပေါ့နော်ဆိုကျွန်တော်တို့ဒီဝိုင်းပြပြောကြဆိုကြတာပေါ့လေသူတို့ကဒီလိုလေးလုပ်ချင်တဲ့ဟာကတော့ဒီ good governance ပေါ့အုပ်ချုပ်ရေးကောင်တစ်ခုရောက်ဖို့အထီးကတော့အဲ့ဒီဟာတော့ဘောကေပြန်မှာတွားနေသေးပဲရှိတယ်ပေါ့မရောက်သေးဘူးအဲ့ clean governance ကနေပြီးတော့ good governance ကိုတွားတဲ့ခါမှာအဲအဓိကတစ်ချက်ကတော့ transparency ပေါ့နော် transparency မင်းသားထင်တာမရှိသေးဘူးအများတကြီးသူတိအောင်မပြောရတဲ့နဲ့ရုပ်တရက်လုံးလဲရတဲ့သဘောရှိပါတယ်
ဟုတ်ကဲ့ခင်ဗျာဒီဆရာဦးခင်မောင်ညိုရဲ့တယ်လီဖုန်းလိုင်းမှာကျွန်တော်တို့ဒီ line ပူးနေတယ်ထင်ပါတယ်ဒါကြောင့်မို့ကျွန်တော်အတန်လေးဝေဝါဖြစ်နေတာကိုကျွန်တော်အရင်တောင်းပန်ချင်ပါတယ်အခုဆက်ပြီးတော့ဒီဆရာကြီးနှစ်ယောက်ပြောတာပေါ့လေရန်ကုန်ကဆရာနှစ်ယောက်ပြောတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒေါက်တာဆရာဦးခင်ဗျာဘယ်လိုများဆက်ပြီးတော့ဖြစ်ဆွက်သုံးသပ်ချင်တာရှိပါလဲ
ဟုတ်ကဲ့ဆရာဦးမောတန်ရောဆရာဦးခင်မောင်ညိုကပြောသွားတဲ့ခါလေးတွေကတော်တော်လေးမှန်ကန်ပါတယ်အခုလက်ရှိအခြေအနေမှာဌာနတစ်ခုရဲ့ရှုထောင့်ကနေကြည့်ပြီးတော့ဆောင်ရတယ်ဆိုတဲ့ကိစ္စပေါ့လေအဲဒါပေမဲ့လည်းကျွန်တော်တို့ဒီလက်ရှိအမိန့်ကိုချမှတ်တဲ့ကိစ္စကတော့ဒီဌာနတစ်ခုတည်းပို့ပြီးတော့မြင့်တဲ့ဒီအစိုးရဝန်ကြီးဌာနဒါမှမဟုတ်အစိုးရအဖွဲ့ရဲ့အကြီးအကဲတွေကနေပြီးတော့ဒါကိုစဉ်းစားပြီးဆောင်ရွက်တဲ့ကိစ္စမျိုးလည်းဖြစ်နိုင်ပါတယ်။ဘာကြောင့်လဲဆိုတော့အခုဒီလောင်စာဆိုင်နှုန်းပြင်ဆင်သတ်မှတ်တဲ့ကိစ္စဟာမိုက်ခရိုလေဗယ်လို့ခေါ်တဲ့ဒီအစိုးရဌာနတစ်ခုတည်းမကောက်ကျွန်တော်တို့ဒီမက်ခရိုဒီ economic ဒီ environment တစ်ခုလုံးကိုပါဗောလေကျွန်တော်တို့နိုင်ငံရဲ့ဈေးကွက်တစ်ခုလုံးကိုပါတိုင်းရိုက်ထိခိုက်စေနိုင်တဲ့ကိစ္စဖြစ်တဲ့အကြောင်းဒါမျိုးစဉ်းစားတဲ့အခါမှာဒါအစိုးရရဲ့တာဝန်အမြင့်ဆုံးယူထားတဲ့သူတွေကနေပြီးတော့စဉ်းစားဆောင်ရွက်လေးရှိတဲ့ကိစ္စမျိုးလည်းဖြစ်ပါတယ်အဲ့တော့အခုကိစ္စမှာဆရာကြီးတို့ဆွေးနွေးသွားသလိုပဲပထမပိုင်းပြောချင်တာကတော့ဒီငွေကြေးဖောက်ပွားမှုပြဿနာကိုပြေလည်အောင်ဖြေရှင်းတဲ့ကိစ္စပေါ့လေဒါပြည်သူတွေလက်ထက်မှာငွေကြေးတွေရှိနေတယ်အဲ့တော့ဒါကိုပြန်ပြီးတော့ဆိုရကယူရမယ်ဆိုတဲ့ကိစ္စတစ်ဖက်ကကြည့်ရင်တော့ဒီကိစ္စဟာလုံးတဲ့ကိစ္စပါဒါပေမဲ့လည်းစဉ်းစားတဲ့ကိစ္စကတော့ဒီလောင်စာဆိုတဲ့ကိစ္စဟာကျွန်တော်တို့ဒီစီးပွားရေးကဏ္ဍတစ်ခုလုံးမှာဆိုရင်ဒါဟာဒီငွေကြေးဖောက်ပွားမှုနှုန်းရဲ့အနည်းအမြင့်ကိုဓာတ်ရိုက်ထိခိုက်စေနိုင်တဲ့လက်နက်တစ်ခုလည်းဖြစ်ပါတယ်အဲ့တော့ဒီစီးပွားရေးကဏ္ဍမှာ supply side ပေါ်လေဒါသွင်းစုအားတွေမှာအစင်းလုံးကိုမြင့်တက်လာမယ်ဆိုရင်ဒီစီးပွားရေးတစ်ခုလုံးကြီးကိုလည်းဒီဈေးတွေမြင့်လာစေနိုင်တဲ့ကိစ္စမျိုးလည်းဖြစ်လာနိုင်ပါတယ်အဲ့တော့ inflation ကိုတိုက်တဲ့နေရာမှာဒီ demand side ကိုကျွန်တော်တို့တိုက်ရင်းနဲ့အခု supply side ကဒီဈေးလုံးကိုမြင့်လိုက်တဲ့အခါမှာဒါမလုံးဝဖဲနဲ့ဈေးလုံးကြီးမြင့်လာတဲ့ပြဿနာတွေလည်းဖြစ်လာနိုင်ပါတယ်တကယ်တော့ဒီငွေကြေးဖောက်ပွားမှုပြဿနာကိုပြေလည်အောင်လုပ်ပေမဲ့လည်းဒီပြဿနာထဲပိုပြီးရှုံးသွားနိုင်မယ့်ကိစ္စမျိုးဆိုရင်လည်းဒါကတာဝန်ရှိသူတွေကဒါကိုအချိန်ပြီးပြန်လည်ပြင်ဆင်ပေးဖို့ကောင်းမယ်လို့လည်းကျွန်တော်ထင်ပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီဈေးနှုန်းကိုမြှင့်လိုက်တဲ့အချိန်ကာလဟာအချိန်အားဖြင့်ကြည့်မယ်ဆိုရင်ဒါတော်တော်ထူးခြားချက်တွေရှိနေတာကိုတွေ့ရပါတယ်။ဒါကိုမင်းစင်ပြောသွားတဲ့အထဲမှာလည်းပါပါတယ်။ကျွန်တော်တို့ဒီဒီပါပုံကတမိုးတွေဟာကျွန်တော်တို့2005ခုနှစ်မှာဒေါ်လာတန်းပေါင်း 4.5 ဘီလီယံကျော်ရှိတာအနေနဲ့ပြီးခဲ့တဲ့နှစ်မှာဆိုရင် 5.5 ဘီလီယံထိဝင်ခဲ့တယ်အခုခေတ်နှစ်မှာဆိုရင်တော့9ဘီလီယံလောက်ထိတောင်ဝင်မယ်ဆိုပြီးတော့မျောလင့်လာနေရှိပါတယ်အဲ့တော့ဒီဟာကိုကျွန်တော်တို့လိုက်ကြည့်လိုက်တဲ့အခါမှာလေဒ ဒီပြပဘုကုံတံမူတက်လာခြင်းဟာပုံကုံပမာဏများလာတာထက်ဆိုင်အဓိကကိစ္စကတော့နိုင်ငံတကာလုံးစားဈေးနှုန်းမြင့်လာတဲ့အပေါ်မှာကျွန်တော်တို့တန်းကြီးကဒီတဘာဝတန်ငွေကိုထုတ်တဲ့တန်းကြီးဖြစ်တဲ့ကြောင့်မို့ဒီတဘာဝတန်ငွေကရောင်းချတဲ့ပတ်စံတွေပုံကြီးရလာတာအလိုအလျောက်ကိုရလာတဲ့အပေါ်ဆိုတာကကျွန်တော်တို့ဘာမှ တိတ်ပြီးတော့အင်အားမဆိုင်ရပဲနဲ့ထီပေါက်လိုမျိုးကျွန်တော်တို့ရလာတဲ့ပတ်စံတွေအများကြီးရှိနေတဲ့အနေထားမှာဒီရလာတဲ့ပတ်စံတွေအများကြီးရှိနေတဲ့အနေထားမှာဒီရလာတဲ့ဝင်ငွေတွေကိုလည်းတန်းကြီးဝင်ငွေဖြစ်တဲ့ကြောင့်မို့တန်းကြီးတွေမှာအရေးတကြီးလုံအောင်ပဲကိစ္စတွေမှာလည်းဒီဝင်ငွေကိုစနစ်တကျနဲ့သုံးစွဲမယ်ဆိုတဲ့စဉ်းစားမှုမျိုးလည်းရှိတယ်မှာတယ်ဒီအခုလုံးလုံးစင်မှာပြည်သူလူထုရဲ
ကျွန်တော်ဟိုနည်းနည်းပြန်ပြီးတော့ဟိုဖြစ်ဆက်ပြီးချင်ပါတယ်ခုနပြောတဲ့မက်ခရိုလေဗယ်နဲ့မိုက်ခရိုလေဗယ်မှာဒီအုပ်ချုပ်တဲ့အမြင့်ဆုံးအဖွဲ့အစည်းအနေနဲ့အမိုက်ခရိုလေဗယ်ကူလေဗယ်ကြည့်ပြီးတော့တိုင်းပြည်ကြီးတာအားလုံးတို့ရဲ့မူချတဲ့နေဆိုတာလည်းပဲကျွန်တော်သဘောတူပါတယ်
ကိုယ့်ရဲ့ရင်းမြစ်တော့တောင်ကိုယ့်ရဲ့ကုသိုလ်ကံကောင်းထောက်မှမှုကြောင့်မလို့အခွင့်အခါနဲ့တွေ့နေလို့ဝင်ငွေများနေတဲ့အခါမျိုးမှာတော့ကျွန်တော်ထင်တယ်အနာကတော့ရင်းနှီးမြှုပ်နှံမှုဟာတိုင်းပြည်သားရဲ့ကျန်းမာရေးကိုပညာရေးကိုတို့ကကျွန်တော်ထင်ပါတယ်အဲ့ဒါတွေကဦးစားပေးနေတယ်လို့ထင်ပါတယ်ဟုတ်ကဲ့ခင်ဗျာဆရာဦးခမောင်ညိုခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာဗမာပြည
inflation ကိုကျွန်တော်ထင်တာကတော့ဒီ subsidize လုပ်တဲ့ဟာပေါ့နော်ဟိုရေနံစင်းတို့ဓာတ်ဆီဈေးတို့နဲ့ပတ်သက်လို့အစိုးရကဒါမှမဟုတ်ဌာနဆိုင်ရာကထောက်ပံ့နေရတဲ့ဟာကို burden ကို shift လုပ်ပေးလိုက်တယ်ပေါ့အဲ့လိုယူဆပါအဲ့မဲ့ကျွန်တော်အခုလက်ရှိဒီ timing ကိုပေါ့နော် timing ကဘာသွားဖြစ်နေလဲဆိုတော့ဒီရုပ်တရက်တိုးလိုက်တယ်အဲ့တော့ဒီ timing ကဘာလဲဆိုတော့မူလကလေးကလေဒီမူရင်းဆိုတဲ့ဟာဘောမူရင်းလို့ဘာရင်းလို့နော်အာဒီအယောင်ဝေကစတယ်လေပါတတ်တဲ့သဘောရှိပါအဲနောက်ဒီနှစ်ကမူများတော့လည်းရေကျော်တယ်လို့ဘာလို့ဆိုတော့ဒီဓမ္မဆက်တွေအခက်ခဲလေးတွေကအဲရှိနေပြီဒါအဲ့ဒီအခက်ခဲလေးတွေကြောင့်မို့လို့လေဇေယိစကားလေးတွေကတက်ချင်နေတဲ့သဘောလေးတွေတွေ့ရတယ်။နောက်တစ်ခါလာလွန်ခဲ့တဲ့၄နှစ်တူ၅နှစ်တူ၁၀နှစ်တူပေါ်လေးစတဲ့ပြအဲ့ဒီနှစ်ပေါင်းများစွာကမပေးပြစ်ခဲ့တဲ့နမကောက်ချစ်ခဲ့တဲ့အခွန်နေရာလေးဒီအခုအချိန်မှာစုပြီးဆောင်းနေတဲ့အချိန်ကဖြစ်နေ။အဲ့တော့အစဒီအဲ့ဒီဟိုကပေါ့လေသူ့ချစ်တက်တဲ့ဆိုရင်ကတော့တမျိုးစဉ်းစားရင်စဉ်းစားနိုင်တယ်။ဒါဆိုဆိုကဒီအစကလေးကဒီစီဝိုင်းလောကမှာကနည်းနည်းလေးအားနည်းနေတဲ့အချိန်လေးပေါ့လေအားနည်းနေတဲ့အချိန်လေးမှာဒီတဖြည်းဖြည်းချင်းတစ်ဆင့်ဆင့်ချင်းသွားတာမဟုတ်ဘဲနဲ့သွားလိုက်တဲ့ဟာကတော့အဲ impact ကတော့နည်းနည်းလေးသိုးသိုးဝါးဝါးလေးဖြစ်နိုင်ပါလေအဲဒီပွဲမှာအနည်းစုကတော့အကျိုးရှိကောင်းရှိနိုင်တယ်အများစုအနေနဲ့ကတော့သိပြောအကျိုးမရှိနိုင်ဘူးအဲလုပ်ငန်းရှင်တွေအနေနဲ့ပြောလို့ရှိရင်လည်းကိုယ်ဝန်တန်းကိုဘယ်လိုလုပ်ပြောကာမိအောင်ပေးကြမလဲဝန်ထမ်းကိုလာကတူမပေးခြင်းမှုဆိုရင်တော့ဒီဝန်ထမ်းရုံရအောင်ကုလုပ်ငန်းကိုရအောင်ဘယ်လိုလုပ်ရမလဲဆိုရင်တိမ်ပို့ဆောင်ရေးကြီးကဖယ်ရီပဲပေးမလားဒါမှမဟုတ်အရေးကြီးဆိုပြီးတတ်တတ်ပေးမလားဆိုတာစဉ်းစားလာတဲ့အဲသဘောလေးဖြစ်ပါတယ်အဲ့တော့ခြုံလိုက်ရင်ကတော့ဒီဈေးနှုန်းတွေတက်မဲ့ငွေဖုံးပွားမဲ့အရေးအယောင်တွေကပိုပြီးများတော့တွေ့ရပါတယ်
ဟုတ်ကဲ့ခင်ဗျအခုဒီပုံကခြုံပြောမယ်ဆိုရင်ပေါ့လေဒီလူမှုဝါဒချမှတ်ရတဲ့အကြောင်းမို့လူများစုကြီးကတော့နစ်နာနိုင်တယ်လူများစုကြီးကတော့ဒုက္ခကြုံနိုင်တယ်ခုနဆရာဥက္ကမောင်ညိုပြောတဲ့အထက်မှာတခုပေါ့လေအစိုးရကနေပြီးတော့ subsidize လုပ်နေရတယ်ဟဟဝင်ပြီးတော့ပေါ့လေအရှုံးပေါ်နေတဲ့ကိစ္စတွေကိုခုပေးနေရတဲ့ကိစ္စတွေရှိပါတယ်ဒါပေမဲ့ကနိုင်ငံတကာကအကြံပေးနေတာကဒီလိုမျိုးအရှုံးပေါ်နေတဲ့ကိစ္စတွေကိုဟဟ subsidize လုပ်တဲ့ကိစ္စမှာတတ်တာအောင်လို့လုပ်တင်တာကတော့ဒီအရှုံးပေါ်နေတဲ့နိုင်ငံတော်ပိုင်းလုပ်ငန်းတွေကိုပုတ်လိကပိုင်းလုပ်ပါလို့တို့ကအကြံပေးတာကျွန်တော်ဖတ်လေ့လာရပါတယ်ဒါပေမဲ့အခုကအဲ့ကိစ္စတွေကိုမလုပ်ဖက်နဲ့လောင်စာစီကိုကင်နေဆွဲခါကြတော့ဟိုတော်တော်ကြီးအားတင်စရာဖြစ်နေပါတယ်ဟိုဒေါက်တာဆောဦးခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့ပေါ့လေဆရာဆရာကြီးဆွေးနွေးတော့တာကိုဘာမှန်းဖြစ်ဆက်ပြီးတော့ပြောကြင်ပါသေးလဲခင်ဗျာ
ကဲခင်ဗျာဒီဆရာကြီးကောပြောသွားတဲ့ဟာကမတန်မှပြည့်စုံပါတယ်ဒါပေမဲ့လည်းအဲ့ထဲမှာကျွန်တော်တို့သင်္ကန်းစာယူရမယ်တချို့အချက်လေးတွေပေါ့နော်ကျွန်တော်တွေ့တာကတော့ဥမာဖြင့်ဒီပြဿနာကိုကျွန်တော်တို့နည်းနည်းအငြင်းစင်စင်နဲ့ကြည့်မယ်ဆိုရင်တော့ကျွန်တော်တို့ဒီဈေးကွက်စနစ်ပြည့်နေကြောင်းလည်းဒီကိစ္စတွေမှာမငြင်းမများမှုတွေဖြစ်လာတတ်တယ်ဆိုတော့သင်္ကန်းစာတစ်ခုကိုကျွန်တော်တို့ငင်းနိုင်ပါတယ်အဲ့ဒါတော့ဒီဆရာကြီးနေဦးတုံပြောနေတဲ့ကိစ္စပေါ့နော်ဒီမိုက်ခရိုဒီဌာနချင်းဘောင်းတစ်ခုချင်းမှာဖြစ်နေတဲ့ကိစ္စရင်းနဲ့ဒီမိုက်ခရိုကျွန်တော်တို့ဒီနိုင်ငံဈေးကွက်တစ်ခုလုံးမှာဖြစ်နေတဲ့ပြဿနာတွေရဲ့ဆက်ဆက်မှုတွေပေါ့နော်တစ်ခါခါကျတော့ကျွန်တော်တို့စဉ်းစားတဲ့ကိစ္စကဒီဌာနတစ်ခုတည်းမှာဖြစ်နေတဲ့ပြဿနာတွေကိုဖြေရှင်းတင်နေဆိုရင်ခုနပြောတဲ့ဒီဒီရေဈေးကွက်ကြီးတစ်ခုလုံးမှာဖြစ်နေတဲ့ကိစ္စတွေကိုလည်းပြည်တွင်ပြောင်းလဲမှုတွေကိုပို့ပြီးတော့လုပ်တင်နေဆိုတဲ့ကိစ္စပေါ့နော်ခုနကပြောတဲ့ဒီပုဂ္ဂလိကပိုင်းပြည်တွင်ပြောင်းလဲမှုတွေဆိုတော့လုပ်တင်နေဆိုတဲ့ကိစ္စအဲ့ဒီပြည်တွင်ပြောင်းလဲမှုလုပ်ငန်းတွေလုပ်တဲ့နေရာမှာလည်းတနေရာတည်းဖောက်လုပ်လို့မရဘူးဆိုတော့သင်္ကန်းစာကိုလည်းရနိုင်ပါတယ်ဘာကြောင့်လဲဆိုတော့ဒီလောင်စာပြဿနာကိုဖြေရှင်းဖို့ဆိုပြီးတော့ဒီလောင်စာဈေးနှုန်းကိုပြင်ဆင်သတ်မှတ်တဲ့အခါမှာဒီတခြားဈေးနှုန်းတွေကိုလည်းပြင်ဆင်သတ်မှတ်တဲ့ကိစ္စတွေမလုပ်ထားဘူးဆိုရင်အဲ့ဈေးနှုန်းတစ်ခုတည်းလုပ်တဲ့အကျိုးဟာအကျိုးရှိတာဆက်အပြစ်တွေများလာနိုင်တယ်ဆိုတာကိုလည်းတွေ့နိုင်ပါတယ်။ဟိုဥမာအဖြစ်ပြောမယ်ဆိုရင်ဒီရင်းဈေးကွက်မှာဖြစ်နေတဲ့ဈေးနှုန်းတွေကိုပြင်ဆင်သတ်မှတ်တဲ့ကိစ္စအခုလောင်စာဈေးနှုန်းကိုပြင်လိုက်တယ်ဒါကမ္ဘာပေါက်ဈေးနဲ့ညီအောင်လုပ်တယ်ဆိုတဲ့ကိစ္စ။ဒါပေမဲ့လည်းကျွန်တော်တို့ဒီပဈေးကွက်နဲ့ဆက်ဆက်နေတဲ့ကျွန်တော်တို့ရဲ့ဒီ exchange rate ပေါ့နော်ဝေဈေးပြောင်းလဲတဲ့နှုန်းကိုလည်းမပြင်ဘူးဆိုရင်တော့ကျွန်တော်တို့ခုနဆရာဦးခင်မောင်ညိုပြောသွားတဲ့နင်းသားထင်သာရှိတဲ့လုံးရက်တွေမဖြစ်လာနိုင်သေးဘူးဆိုတာကိုလည်းတွက်တွေ့ရပါတယ်။ဘယ်ဈေးကွက်ဒီပွားရေးစနစ်မှာမဆိုအင်အားအလုံးစုံကတော့ဈေးနှုန်းပြောင်းလဲမှုတွေပေါ်မှာအများဆုံးခါလေးရှိပါတယ်။ဈေးကွက်စီးပွားရေးစနစ်ကိုပြောင်းတဲ့အခါမှာ level playing field ပေါ့နော်ဒီမငြိမ်မညှမှုတွေရဲ့တပ်တနာကိုဒီတာဝန်ရှိသူတွေနဲ့လည်းအထူးဦးစားပေးပြီးတော့စဉ်းစားသင့်ပါတယ်။အဲဒကာဖွင့်ဝါဒကိုကျင့်သုံးနေရှိမယ်လေအဲ့ဒီဟာကလူတိုင်းအတွက်ဒကာဖွင့်ထားတာမဟုတ်အထူးသဖြင့်လူတွေအများစုဖြစ်နေတဲ့ဒီတောင်းလို့သမားဦးကြီးတွေအတွက်က ဒီတကားဖွင့်သွားတာဟာသူတို့အတွက်အခုချိန်ထိတကားကိုတင်းတင်းကြပ်ပြီးဖွင့်ထားတဲ့ကာလမဟုတ်သေးတဲ့အတွက်ကြောင့်သူတို့အတွက်ကဒီဈေးနှုန်းနဲ့အပြောင်းအလဲတွေအတန်းကိုသူတို့အများဆုံးခံရလေ့ရှိပါတယ်။ဘာကြောင့်လဲဆိုတော့သူတို့ကသူတို့တကားဖွင့်ထားတဲ့တကားပေါ်မှာသူတို့အနေနဲ့ကြိုးရှိရှိစောင့်နေနေတဲ့အချိန်မဟုတ်သေးလို့လည်းဖြစ်ပါတယ်။နောက်ပုံတိကကဏ္ဍတွေမှာလည်းအခုဆိုရင်ဒီလောင်စာစီတ
ဟုတ်ကဲ့ပါခင်ဗျာဦးဆရာတို့ပြောသလောက်ဆိုရင်ကျွန်တော်ဒီလောင်စာစီကိုဒီလိုမျိုးညှင့်တယ်လိုက်တဲ့ကိစ္စဟာစိုးကျိုးဘက်ကိုပို့ရောက်နိုင်တယ်နောက်တစ်ခုကလူတို့အများစုကြီးတို့ကတော့တိတ်ပြီးတော့လာလာမကောင်းဘူးဒုက္ခရောက်နိုင်တယ်လို့ဆိုပါတယ်ဒီတော့ကဒီလိုမျိုးဒုက္ခတွေဖြစ်လာပြီဆိုတော့
ဒီတိုင်းပြည်စည်းဝါးရေးနဲ့လူလူတော့ကိုပေါ့လေထိခိုက်နာခြင်းမှုအနည်းဆုံးဖြစ်အောင်လို့ပေါ့လေအခုတိုင်းပြည်ကောင်းဆောင်လို့နေပုံကူများဘူဟာရချမှတ်သူများနေနဲ့ဘာတွေလုပ်နိုင်မယ်လို့ထင်ပါလေဆရာကြီးဥမ္မတော်တက္ကနဆရာကြီးအမြင်ကိုသိပြစေဟုတ်ကဲ့ဟိုကျွန်တော်တို့ဒါလည်းပဲရေဦးရအပြင်ရောစရတဲ့ဒီသဘောတရားအပြင်ရောသိနေပြီဒါဖြစ်ပါလိမ့်မယ်အဲဒါကြောင့်လဲဆိုတော့စောစောတုန်းကဒေါက် ကျွန်တော်တို့ဒီသင်္ကန်းစာယူဖို့ဥစားပေါ့လေကျွန်တော်တို့ဒီ transition မှာလုံးလုံးလျားလျားကျွန်တော်တို့ပုဂ္ဂလိကလည်းအားလိုက်မယ်မာကတ်ဖူးဇက်စတီမဲသွားမယ်ဆိုတာမျိုးကလည်းပဲတိုင်းပြည်တော်တော်များများရဲ့စီးပွားရေးလောကမှာဒါလည်းပဲလုံးလို့မဖြစ်ဘူးဆိုပြီးတော့ အမေအင်တာဗင်းရှင်းပေါ့လေအမေအင်တာဗင်းရှင်းဆိုတဲ့ဘောကလည်းကျွန်တော်တခြားဟုတ်ပြောတာမဟုတ်ပါဘူးဆပ်စတိုက်လိုအပ်မယ်ဥစားမျိုးအများပြည်သူမျက်စိနဲ့ကိစ္စရဲ့ဒီတော့တိတ်ပြီးတော့ပုဂ္ဂလိကကိုလွှတ်လိုက်လို့ဈေးွက်စနယ်အတိုင်းကိုသွားမယ်ဆိုပဲလို့ရှိရင်ဟိုအများပြည်သူကမခံနိုင်တဲ့အနေအထားမျိုးလည်းပဲရှိနိုင်ပါတယ်အဲ့လိုရှိတဲ့အခါမျိုးကြရင်တော့အများပြည်သူအတွက်ခံစားရမှုတက်တာမှုရှ
ဒီလိုမျိုးဖြစ်သွားပြီလားဒဲမေ့ချ်ပေါ့လေကျွန်တော်တို့ဒီဒုက္ခတွေကကြုံလာပြီပြဿနာတွေကရှိလာပြီဆိုတော့ဒီအခြေအနေကိုပြန်ပြီးတော့ဟာလာဟိုထင်းထင်းသင်းသင်းဖြစ်အောင်လို့ဟာလာဟိုထိခိုက်မှုအနည်းဆုံးဖြစ်အောင်လို့ဘာတွေများမူဝါဒချမှတ်သူများအနေနဲ့စဉ်းစားသင့်တယ်လဲဟာလာဆောင်ရွက်နိုင်မလဲဆိုတော့အကြံပြုပါဦးခင်ဗျ။
ဟိုကျွန်တော်တို့အားလုံးပေါ့နော်ဒီစရရဲ့ဆွေးနွေးနေတဲ့အရာရှိတယ်လေ။အဲ့ဒီဟာကတော့ဒါတစ်ခုတည်းပေါ့ဌာနတစ်ခုတည်းအနေနဲ့မစဉ်းစားဘဲနဲ့ခြုံပြီးတော့စဉ်းစားဖို့ပေါ့လေ။ ဥမာကျွန်တော်အဲ့ဒီနေကအဇေးတက်တဲ့နေရာပန်းစိုးရန်ကိုရောက်သွားတယ်။အဲပန်းစိုးရန်ကလာပတ်စပို့ရုံရှိမှဒါစီပင်ရဲကဟိုလမ်းကြီးစီးတယ်တွေကိုလိုက်ထမ်းတာတွေ့ရ။တွေ့တော့နောက်တော့ဘေးကမြေမတော်တဲ့သူတယောက်ကနည်းနည်းဝင်ပြောလိုက်တဲ့ခါကျအဲ့ဒီကိစ္စကြီးရပ်သွားတယ်။ဒါသူကတော့စီပင်ရဲကတော့စီပင်ရဲရဲ့အလုပ်ကိုလုပ်တာပေါ့နော်။ဒါသူလည်းသူ့အမေရသူ့တောင်ကိုသူထမ်းဆောင်တဲ့အချိန်
ဟုတ်ကဲ့ခင်ဗျာဟိုအချိန်နဲ့တော်ရတော့ရင်ကိုကျွန်တော်ဒီနေရာမှာနောက်ဆုံးမေးခွန်းတစ်ခုကိုကျွန်တော်ဒေါက်တာဇော်ဦးမေးစင်ပါတယ်ဒေါက်တာဇော်ဦးခင်ဗျာဒီခုဟာဒီလောင်စာဆီကိစ္စပေါ်လေလောင်စာဆီကိစ္စလုပ်တယ်ဆိုတော့ဘယ်လိုပဲဖြစ်ဖြစ်ပေါ်လေဒီမှာနိုင်ငံမှာကဒီနိုင်ငံရေးပြဿနာတွေရလည်းရှိနေတဲ့အခါကျတော့ဒီနိုင်ငံရေးနဲ့စီးပွားရေးမှာဒီလိုအပြန်အလှန်ဘယ်လ
input ตัวนี้ซูปิซิตคู่ผิดแต่จะจําหมดตู้เยเซนเนาะแน่เนี่ยซีซั่น6ได้กิจกรรมมานักงานตาวินชื่อเลยเนี่ยมันตามมาเลเนี่ยกิยุษะပြီးတော့လုပ်တက်มาတယ်အဲ့တော့ဒါဟာဒီဟာကဒီဈေးွက်တစ်ခုလုံးကိုထိရိုက်နိုင်တာဖြစ်တဲ့တဲ့ကြောင့်မလို့ဒါနဲ့ဆက်ဆက်ပြီးကျွန်တော်တို့ရှီမှာအတူဟူရေး ပြည်ထောင်စုနိုင်ငံရေးကိစ္စတွေကိုပါတိုက်ရိုက်ရိုက်ခတ်လာနိုင်စရာရှိပါတယ်အဲ့တော့ဒီဟာကိုရေးသွားဖြင့်ဆောင်ရမယ့်ကိစ္စတွေကတော့ဒါကိုပြန်ပြီးတော့ဒီတာဝန်ရှိသူတွေနဲ့ပြန်လဲစဉ်းစားမယ့်ကိစ္စတွေပြန်လဲဆောင်ရွက်ပေးရမယ့်နေထားတွေရှိပါတယ်အဲ့တော့ဒီဈေးွက်စီးပွားရေးစနစ်တစ်ခုလုံးပြင်တဲ့အခါမှာလူလူအတွက်အကျိုးအများဆုံးဖြစ်နိုင်တဲ့ ဒီစီးပွားရေးကဏ္ဍတွေကိုဖွင့်ပေးဖို့လိုပါတယ်အဲ့တော့ဖွင့်ပေးတဲ့ကိစ္စရှိရသူဆိုတာကဂျာဝင်လိုရမယ်အနေထားတွေပဲရှိတယ်ဒါပေမဲ့ကျွန်တော်တို့စီမှာမှားနေတဲ့ကိစ္စကတော့ဖွင့်ရမယ့်ကိစ္စတွေမှာမဖွင့်မိပဲနဲ့ဟိုမထင်းရမယ့်နေရာတွေမှာဝင်ထင်းမိတဲ့ပြဿနာလေးတွေကိုကျွန်တော်တို့ရှောင်ရှားဖို့လိုပါတယ်ဖွင့်ရမယ့်နေရာဆိုတဲ့ကိစ္စကကဘယ်လိုလဲဒီလေယာကဏ္ဍမှာ
ဟုတ်ကဲ့ခင်ဗျာဒေါက်တာဆောက်ခင်ဗျာကျေးဇူးများအစ်တင်ပါတယ်ကျွန်တော်အခုချိန်ကြီးဆွေးနွေးကြတာလေပြည့်စုံပါတယ်ဒါပေမဲ့အခုကျွန်တော်အချိန်ကလည်းအကန့်အသတ်ရှိတယ်အချိန်ကလည်းအတော်ရတော့ရေမို့ကျွန်တော်ဒီနေ့စကားပိုင်းကိုဒီမှာပဲရပ်ပြရစေကျွန်တော်တို့ဒီပညာရှင်များဆရာများဆွေးနွေးသမားကိုပြန်ချုပ်ပြီးကြည့်မယ်ဆိုရင်တော့ဒီတိုင်းပြည်ခေါင်းဆောင်များအနေနဲ့ပေါ့လေမူဝါဒချမှတ်ရမ ဒီမှာဆွေးနွေးရှင်းပြကြတဲ့အတွက်ကြောင့်မူရန်ကုန်စစ်ပွဲရေးတက္ကသိုလ်အငြင်းစားဘဝခကျုပ်ဆရာကြီးဦးမော်တန်း ရန်ကုန်ကဘောဂဝိရာပညာရှင်ဆရာခင်မောင်ညိုအမေရိကန်တက္ကသိုလ်ကတုတေတီဒေါက်တာဇော်ဦးလို့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျဒီဆွေးနွေးပွဲမှာတယ်လီဖုန်းလိုင်းမကောင်းမွန်တဲ့အတွက်ကြောင့်မူအသံမကြည်မလင်ဖြစ်တာကိုလည်းကျွန်တော်အထူးပဲတောင်းပန်ပါတယ်တောတာရှင်ဒီမှာပြည်သူများလည်းကိုရောစိတ်ပါချမ်းမြေ့တာရရှိကြပါစေခင်ဗျ